တရုတ်ကိုကြော်ပေးပြီးနဇတ်တခြားအခြေဆိုင်တဲ့ MNDAA ကိုကန့်အနေနဲ့တရုတ်ရဲ့ဘီအားတွေကိုမလွန်စားနိုင်လို့နေဦးတော်လန်ရေးကနေရုံထွက်သွားရင်တောင်းလက်ရှိသိမ့်ပိုက်ထားတဲ့လာရှိုးမျိုးအတွေ့တရုတ်နိုင်ငံဂျာကန်ပြည်စစ်ကောင်စီနဲ့အခြေအလဲညှိနှိုင်းရမှာဖြစ်တယ်လို့ဝါရင်နိုင်ငံရေးသုတေသီတွေကသုံးသပ်ကြပါတယ်လက်ရှိမှာအမျိုးသားညွညွေးဆိုရ NUG အနေNUG TNL တောင်းတပ်ဖွဲ့ AR ကတပ်တော်နဲ့ပူးပေါင်းနိုင်ဖို့အရေးကြီးတယ်လို့ထောက်ပြကြသလိုတစ်ဖက်မှာလည်းတရုတ်လိုလားသလိုစစ်ပွဲလုံးလုံးရပ်ဖို့ကမဖြစ်နိုင်ဘူးလို့ထောက်ပြကြပါတယ်မြန်မာရေးအနေကစောင့်ကြည့်နေကြတဲ့ပြည်ရင်းပြည်ပနိုင်ငံရေးသုတေသီတွေကိုဆက်သွယ်မေးမြန်းထားတဲ့ကိုငင်းချမ်းအေကဆက်ပြောပါမယ
် MND ကိုကန့်တက်ကလက်ရှိထိုးစစ်တွေကိုရပ်ပြီးမန္တလေးတောင်ကြီးမြို့သိမ်းစစ်ပွဲတွေမှာပါဝင်မှာမဟုတ်တယ်လို့မြို့သားညီရေးအစိုးရ NUG နဲ့လက်တွဲမှာမဟုတ်ဘူးလို့စက်တင်ဘာ4ရက်နေ့စွဲနဲ့ကြေညာချက်ကိုစက်တင်ဘာ19ရက်မှာသူ့ရဲ့လူမှုကွန်ရက်မီဒီယာမှာထုတ်ပြန်လာတာပါ။ဒါဟာစက်တင်ဘာ4ရက်တုန်းကဆိုရှယ်မီဒီယာမှာပဲတင်ခဲ့ပြီးမှပြန်ဖြုတ်ချခဲ့တဲ့စာတိုင်းဖြစ်ပြီးတရုတ်နိုင်ငံရဲ့စန့်ကျင်ဘက်နိုင်ငံအင်အားစုတွေနဲ့မဟာမိတ်မဖွဲ့ဘူးက MNDAA ရဲ့အရေးကြီးတဲ့နိုင်ငံရေး Red Line ကန့်သတ်မြင်ဖြစ်တယ်လို့ဆိုထားပါတယ်။ဒါဟာဩဂတ်စ်လတုန်းကတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့နေပြည်တော်ခီးစဉ်အပြီးမှာကြေညာခဲ့တဲ့ C3C ရဲ့အဆက်ထုတ်ပြန်ချက်ဖြစ်တယ်လို့ဝိုင်းရနိုင်ငံရေးသုံးသက်သူဦးတန်းစွန်နိုင်ကဗီဒီယိုကိုပြောပါတယ်
။ညီနောင်သုံးဘော်ရဲ့ကနဦးကျွန်တော်တို့အဆုပ်ပြုချက်ဖြစ်တဲ့ဗမာပြည်မှာဆက်အနာရှင်စနစ်ကိုအဆုံးတိုင်တိုက်ခိုက်မယ်ဆိုရဲကျွန်တော်တို့ဂရိသစ္စာပြုချက်ကို MNDAA ကဖောက်လိုက်တာပါ။အဲလိုဖောက်ပြလိုက်တဲ့အနေအထားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကပြန်ပြီးလေ့လာကြည့်ရတာ MNDAA ရှိနေတဲ့ကိုကဆိုတာလူတသိန်းပတ်ဝန်းကျင်လောက်ပဲရှိတဲ့နော်မြန်မာပြည်ရဲ့အရှိမောက်အဆုံးဖြတ်နယ်မြေလေးပါနယ်မြေကျယ်ဝန်းလဲဘလောက်မှမရှိပါဘူးတရုတ်ကိုကြောပေးထားရတဲ့အတွက်တခြားလုံးသူတို့အနေနဲ့တရုတ်ပြည်ကိုနိုင်ငံရေးစီရေးစီးပွားရေးဆက်ဆောင်ရနေပြီးတော့မိခိုးနေရတဲ့အခြေအနေဖြစ်ပါတယ်အဲ့လိုအခြေအနေရှိတဲ့အင်အားစုတော်များများဟာတရုတ်ပြည်ရဲ့မူဝါဒကိုမလွဲမဆောင်သာလက်ခံရတဲ့အခြေအနေရှိပါတယ
်ကိုကန့်ဖွဲ့အနေနဲ့ဒီလိုကြီးမားတဲ့ဖိအားနဲ့ရင်ဆိုင်နေရတဲ့အချက်ကိုလုံခြုံရေးကြောင့်အမိမဖော်လို့တဲ့မြောက်ပိုင်းအဖွဲ့အစည်းနဲ့နှိစက်တဲ့နောက်ထပ်ဝိုင်းရင်နိုင်ငံရေးလေးလာသူတူကလည်းသဘောတူပါတယ်တစ်ဖက်မှာတော့ညီနောင်မဟာမိတ်အဖွဲ့ဝင်တွေကအရခတ်တက်တော် AA ကလည်းရခိုင်ပြည်လူမျိုးရေးအတွက်ဆက်လက်တိုက်ပွဲဝင်မှာဖြစ်တယ်လို့ရှမ်းမြောက်မှာအခြေစိုက်တဲ့ TNL တအောင်းတက်ကလည်းတရုတ်နိုင်ငံရဲ့ဩဇာကနေအထိုက်တယောက်လွတ်ကင်းနေတယ်လို့သူတို့နှစ်ဦးလုံးကရှုမြင်ကြပါတယ် TNL နဲ့ပတ်သက်ပြီးဦးတန်းစွန်နိုင်ကတော့အခုလိုသုံးသပ်ပါတယ
် TNL နဲ့ပတ်သက်လို့ကတော့တရုတ်ကလက်လန်းမိတဲ့အခြေအနေသိမရှိတော့ပါဘူး။နောက်တစ်ခုက DNL ကပြုတ်ရဲ့မိခုံမှုဆိုတာတဲ့ DNL ရဲ့ဒီအမျိုးသားအကျိုးစီးပွားကဗမာပြည်တွင်းမှာတိုက်ရိုက်ပတ်သက်နေတာပါ။ဒါကြောင့်မို့ DNL ကသာဆက်လက်ပြီးတော့ညီနောင်သုံးဘော်ရဲ့ဂရီကိုကိုဆက်လက်ပြီးထိမ့်သိမ်းထားအောင်မယ်။အခုရှိနေတဲ့တောင်ခမ်းတိုက်ပွဲကတစ်ဆင့်ကျွန်တော်တို့ပြည်ဦးရင်ကိုဝင်ရောက်မယ်။နောက်တစ်ခုကရှမ်းပန်းစစ်စင်ကြီးကိုဆက်ပြီးတော့လှုပ်ဆောင်မယ်ဆိုရင်ဗမာပြည်ရဲ့ကျွန်တော်တို့နေဦးတော်လိုင်းရဲ့အနေထားဟာเนาะအထိုင်မပြတ်ဆက်ပြီးတော့လှုပ်ရှားနိုင်တဲ့အခြေအနေရှိပါတယ
်။မြန်ဖော်လို့တဲ့ဝါရင်နိုင်ငံရေးသုံးသပ်သူကတော့ကိုကန့်တပ်ဖွဲ့အနေနဲ့လာရှိုးထီစီရင်ချက်ထွင်လာတာကလုံလောက်တဲ့အနေထားဖြစ်ပြီးလာရှိုးကိုဆက်ထိန်းထားနိုင်ရင်ဆက်လာရှင်စန့်ကျင်ရေးအတွက်အထောက်အကူဖြစ်နိုင်တယ်လို့ယူဆပါတယ်။ဦးတန်းစိုးနိုင်ကတော့လာရှိုးကိစ္စမှာလည်းကိုကန့်နဲ့စစ်ကောင်စီကြားတရုတ်ကဂျောင်းဝင်ညှိနှိုင်းပေးလာဝယ်ရှိတယ်လို့ထောက်ပြပါတယ်
။နောက်ပိုင်းကတရုတ်ကဘလောက်ထိနော်ပါဝင်တောင်းဆိုလာမှလဲဆိုရဲပုံမှန်မှုကြည့်ပါတယ်။အဲတော့သူညှိနှိုင်းလို့နော်အရှင်ပြေလို့ရှင်လာရှိုးရမခမင်းအောင်လိုင်းပြန်ရသွားနိုင်တယ်။အဲလိုရသွားမယ်ဆိုလို့ရှင်မင်းအောင်လိုင်းရဲ့တပ်ကစိတ်ဓာတ်တွေတက်လာနိုင
်တယ်။ဟုတ်ပါလေအန်ယူဂျီဦးဆောင်တဲ့ဆက်လာရှင်စန့်ကျင်အင်အားစုအနေနဲ့မန္တလေးတိုင်းနဲ့စကိုင်းတိုင်းတွေထဲမှာအောက်ခြေကအစုအဖွဲ့တွေကိုစုစည်းပြီးဗျူဟာမြောက်စစ်ပွဲတွေပေါ်ဆောင်ဖို့လိုတယ်လို့အရခတ်တော် AA နဲ့လည်းနိုင်ငံရေးရပို့ပြီးလက်တွဲနိုင်မှုဦးစားပေးတယ်လို့ဦးတန်းဆိုးနိုင်ကရှုမြင်ပါတယ်။မြန်ပေါ်လိုတဲ့နိုင်ငံရေးသုံးသပ်သူကတော့ NUG အနေနဲ့တရုတ်နိုင်ငံဆိုင်ရာမူဝါဒတွေကိုပို့ပြီးလိမ္မာပါနက်စွာကင်တွယ်ဖို့လိုတယ်လို့လည်းထောက်ပြပါတယ်။နိုင်ငံတကာပြည်ခလီလာရေးအဖွဲ့ International Crisis Crew ရဲ့မြမရေးရအခြေတန်းတိုင်ပင်ခံ Tom King ကတော့အခုအစ်စ်ရမဲ့သဘောမျိုးထုတ်ပြန်ကြေညာလိုက်တဲ့ MNDAA ကိုကန်တက်ဖွဲ့ကိုနိုင်ကူကသူတို့တင်ပိုက်ထားတဲ့နေမြေအကျိုးစီးပွားလုံခြုံရေးအတွက်တော်လိုင်းအင်အားစုတွေနဲ့အတိုင်းအတာတစ်ခုထိဆက်လက်ပူးပေါင်းဆောင်ရွက်ရမယ့်အနေအထားရှိနေတယ်လို့သုံးသပ်ပါတယ်
Pressure from behind is to to follow China's policy.
နောက်ကနေပြီးတော့ဖိအားပေးနေတဲ့တရုတ်နိုင်ငံရဲ့မူဝါဒကိုလိုက်နာပြီးအနီရောင်ကန့်သတ်ချက်ကိုလိုက်နာရပါမယ်လို့ရှိပါတယ်။ဒါကြောင့်သူတို့ဟာနှစ်ဖက်ဖြစ်နေတဲ့အကျိုးစီးပွားကိုဟန်ချက်ညီအောင်စူးစမ်းနေရပါတယ်။ရှေ့ကိုတိုးလိုက်နောက်ပြန်ဆုပ်လိုက်အဲ့လိုရှေ့တိုးနောက်ဆုပ်ဖြစ်နေတာမျိုးကိုဆက်ပြီးမြင်ရမယ်လို့ထင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်တိုင်းသားလက်နက်ကိုင်အဖွဲ့တွေက NUG နဲ့ဒေါ်လာရင်းအားစုတွေကိုလုံးဝအဆက်အသွယ်ဖျက်လိုက်တာမျိုးကိုတော့မြင်ရမယ်လို့ကျွန်တော်မထင်ပါဘူး
။ Ties with NUG and resistance forces
တိုင်းသားအဖွဲ့တွေဟာတရုတ်ရဲ့လူလားချက်တိုင်းလိုက်ပါဆောင်ရွက်ရတာတချို့ရှိပေမဲ့တရုတ်ကသူတို့ကိုအပြည့်အဝထိန်းချုပ်နိုင်တာမဟုတ်လို့ကိုပိုင်းမဟာဗျူဟာနဲ့နိုင်ငံရေးစီရေးဆုံးဖြတ်ဆောင်ရွက်လာနိုင်တယ်လို့ Tom King ကသုံးသပ်ပါတယ်ဒီပြိုင်တဲမှာလဲစစ်ကောင်စီဘက်ကလက်ရှိနေမြေပြည်အများပြားဆုံးရှုံးနေတဲ့အနေအထားမှာအပြစ်ခတ်ရစဲကိုလူလားမှာမဟုတ်ပဲအင်အားပြန်လဲတိစောက်နိုင်ဖို့လောက်ပဲယာယီဆွေးနွေးတာမျိုးလုပ်မဲ့သဘောရှိလို့ရှေ့မှာပြည်ပခါတွေကရော့ပါလာဖို့ထက်ပို့ပြီးတော့တိုးလာဖို့မျော်လင့်ပြင်ဆင်ထားတယ်လို့လဲသူကသုံးသပ်ထားပါတယ်ညာ